IS သွေးကြွတွေကဘာသာရေးအရပိုင်ဆိုင်တဲ့နယ်မြေလို့ကြေညာထားတဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကနယ်မြေတွေအရေးနိုင်ကြဆုံးရတာနဲ့ပတ်သက်ပြီးတော့ကလဲစားခြေချဖို့ IS အဖွဲ့ခေါင်းဆောင်ကသူ့အဖွဲ့ဝင်တွေကိုသူ့ရဲ့အဖွဲ့ဝင်တွေကိုသတင်းစကားပြောထားတဲ့ဗီဒီယိုတစ်ခုနေ့တုန်းကထွက်လာခဲ့ပါတယ်။အချိန်18မိနစ်ကျော်ရှိတဲ့အဲ့ဒီဗီဒီယိုကို IS အဖွဲ့ရဲ့ El Fukan Media ဌာနကနေတဆင့်အင်တာနက်ထဲမှာတင်ခဲ့တာပါ။ဗီဒီယိုထဲမှာပြင်ပကဘာနဲ့ဆက်ဆက်ခင်းဝေးတဲ့ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘရဒီကတင်မလင်ကွေထိုင်နေပြီးတော့အဖြူရောင်နောက်ခံတဲ့ဆက်တနတလဲလဲထောင်ထားပါတယ်။တခြား IS အဖွဲ့သားတွေနဲ့စကားပြောနေပုံဖြစ်ပြီးတော့အဲ့ဒီအဖွဲ့သားတွေရဲ့မျက်နှာကတော့တဲတဲကွယ်ကွယ်မမြင်ရပါဘူး။သူရဲ့ပြောဆိုမှုထဲမှာစီးရီးယားနိုင်ငံအတွင်းက IS အဖွဲ့ရဲ့နောက်ဆုံးခြေကိုစကန်ဖြစ်တဲ့ဘဟုစ်မကြာခင်ကကြာဆုံးခဲ့တာကိုအသီးမှတ်ပြုပြောဆိုခဲ့သလိုတတိယနိုင်ငံနိုင်ငံမှာ Easter တနင်္ဂနွေနေ့တုန်းကလူ150ကျော်သေဆုံးခဲ့တဲ့ဘုံခွက်တိုက်ခိုက်မှုကိုလည်းသူကချင်းမွန်းထားပါလေ IS ဂျမ်ဖက်အုပ်စုရဲ့အခုတိုက်ပွဲဟာရန်သူကိုတဖြည်းဖြည်းနဲ့အားနည်းချိနဲ့လာအောင်လုပ်အောင်တိုက်ပွဲဖြစ်တယ်။အဖမ်းခံရတဲ့ IS တိုက်ခိုက်သမားတွေနဲ့သေဆုံးခဲ့ရသူတွေအတွက် IS အဖွဲ့ကလက်စားချေမှာဖြစ်တယ်လို့လည်းကြေပေးခဲ့ပြီးတော့ဖျားသခင်ရဲ့ဆင်ရာနေ့ဖြစ်တဲ့ကဘာကြီးအဆုံးသတ်မယ့်နေ့ကိုရောက်တဲ့အထိ Jihad စစ်ပွဲကိုဆင်နွှဲသွားမယ်လို့လည်းအဲ့ဒီ IS အဖွဲ့ခေါင်းဆောင် Air Brigade ကသတိပေးပြောဆိုပါလေအမေရိကန်ကာကွယ်ဆိုင်ရာအရာရှိတွေကတော့အဲ့ဒီဗီဒီယိုထွက်လာတာကိုသိတယ်ဆိုပေမဲ့အဲ့ဒီထဲမှာပါတဲ့သူဟာ IS စစ်သွေးကြောခေါင်းဆောင်အစ်စ်ဟုတ်မဟုတ်ဆိုတာကိုတော့တိမပြုတ်နိုင်သေးဘူးလို့ဆိုပါတယ်တကယ်လို့အဲ့ဒီလူဟာ Air Brigade အစ်စ်ဖြစ်တယ်ဆိုရင်တော့2014ခုနှစ်နောက်ပိုင်းမှာဒီ9နှစ်လောက်အကြာမှာသူပထမဆုံးသူ့ကိုပထမဆုံးပြန်မြင်ရတာပဲဖြစ်ပါလိမ့်မယ်